ရွှေဦးတောင်၏အထုပ်ပတ်တိအကျဉ်း17မိနစ
်ဆရာကြီးရွှေဦးတောင်1889 1983ကာမဂုဏ်ရင်မူပြီးအကြီးအကျယ်ဇိမ်ခံမှုကြောင့်တည်တင်တည်ထိုက်တော်အမှန်တရားကိုသိအောင်မကြိုးစားဘဲကျွယ်ဝတတ်တဲ့ကျွယ်ဝအောင်လောကဒီနေ့ပင်ထပ်ထပ်မောပြီးတဘွားကုံဆုံးသွားသူများလဲဒုနဲ့ဒီရှိကြသည်ရောင်ရဲလွယ်ချင်းသည်မြတ်တော်ဥစ္စာမြည်ဤဟုဗုဒ္ဓဟောတော်မူလေရှိဗုဒ္ဓသည်ညာနုအပ်တော်အရေးချင်းတို့ကိုဥစ္စာဟု၍ဟောတော်မူလေရှိဥစ္စာပစ္စည်းကိုလူခိုးနိုင်တော်လဲအရေးချင်းကိုညီတို့မြမခိုးနိုင်ကြထို့ကြောင့်ရှင်ွေပစ္စည်းတက်ပင်ပို၍ခိုင်မြဲစွာပိုင်ဆိုင်တော်ဥစ္စာဖြစ်လာတော်သည်ဝိပဿနာလုပ်ငန်းစစ်မှန်ခဲ့လျင်နမိတ်ဟု၍ထင်သည်မရှိဤတို့ဖြစ်သွားသည်ထိုတို့ဖြစ်သွားသည်ဘလောက်ကြကြလက်သွားသည်ခေါ်မရအောင်ဖြစ်သွားသည်ဘာတွေမြင်ရသည်ဟုသောအချင်းရာမျိုးကိုအလိုမရှိနာယုတ်တည်းဟုသောလောကနှင့်ပတ်သက်၍ထူကဲသောဉာဏ်ဖြစ်ပေါ်ခြင်းများသာရှိပေသည်ထူကဲသောဉာဏ်ဟူဒီမှာလဲယခင်ကအထင်မှားတွင်နှင့်စန့်ကျင်ဘက်ပြောင်းပြန်မြင်သွားသည်ဉာဏ်ကိုဆုလိုသည်မန္တလေးမြို့ဓာတန်ရက်ွက်တွင်အဖဦးအေယာအမိတော်ရွှေတို့မှ24ရက်ဆယ်လ1889တွင်မွေးဖွားသည်အမိရင်းမှာဥဖေသိမ့်ဖြစ်သည်လင်းနစ်သားအရွယ်တွင်မန္တလေးမြို့ဗုဒ္ဓဘာသာသီလရှင်ကျောင်း၌ပညာသင်ကြားသည်ထို့နောက်လူကျောင်းဘုန်းကြီးကျောင်းအေဗီယန်ကျောင်းများသို့အဆင့်ဆင့်ပြောင်းရွှေ့ပညာသင်သည်1908ခုနှစ်တွင်ကလကတာတက္ကသိုလ်အသိမှတ်ပြု Entrance ဆံမေးပွဲကိုအောင်မြင်သည်သဖဝါရဏအလွန်ပါသည်ကဘာကျော်အင်္ဂလိပ်ဝိထုများကိုဆွဆွလန်းလန်းဖတ်ရှုခဲ့သည်အင်းအောင်၃ချိန်ပြုခဲ့သည်ကျောင်းဆရာတစ်တော်စီရေတော်လိုက်စီရေအေဒီတာဂျာနယ်တွဲဘက်ထုတ်ဝေသူသတင်းစာတိုက်စက်ခရီသီရီဘာရပြန်ဆရာအေဒီတာချုပ်စာရေးဆရာစတိဘဝများတွင်ကျင်လည်ခဲ့သည်အသက်26နှစ်အရွယ်၈ရက်9လ1955ညတွင်ရန်ကြီးအောင်ဝိထုကိုပထမဆုံးရေးသည်ဝိထုရှိ50ကျော်ဝိထုတို့300ကျော်ကိုစီလျော်အောင်မိញမ်းပြု၍၎င်းဓာတ်ရိုက်မြမာပြန်၍၎င်းရေးသားခဲ့သည်ဘာသာရေးအထွေထွေဘုဒ္ဓတခီးသွားမှတ်တမ်းကိုရေးအထုပ်ပတ်တိကျမ်းမာရေးနှင့်ကြီးပွားရေးစာအုပ်များကိုလည်းပြုစုခဲ့သည်ကမ္ဘာငြိမ်းချမ်းရေးကွန်ဂရက်မြန်မာနိုင်ငံကိုယ်စားလှယ်အဖြစ်တရုတ်နိုင်ငံဆိုဗီယက်နိုင်ငံများတို့ရောက်ရှိခဲ့သည်တရားနှင့်ပတ်သက်၍စာရေးဆရာပေါ့ဆအရွယ်၌လူသေးတော်လဲနာမည်မသေးပဲကြံ့ကျင်အောင်ကြိုးစားမိဟုသောယူမန်းချက်ရှိခဲ့ဘူး၏အသက်35နှစ်အရွယ်တွင်တတိပဋ္ဌာန်ကျမ်းကိုဖတ်ရသည်မှစ၍အထက်ပါယူမန်းချက်ကိုဆွလွတ်ပြီးဤဘဝတွင်မက်ဖို့ရရမည်ဟုသောယူမန်းချက်တို့ကူးပြောင်းသွားတော်သည်မိမိစိတ်ကိုအထုထိတ်တို့ရအောင်တရားအစဉ်မြင့်မြင့်ရအောင်ကြိုးပမ်းအားထုတ်ပြီးအောင်မြင်သောအခါယုံကြည်သူများအားနီးလန်းညွန်ပြရန်ဖြစ်သည်35နှစ်အရွယ်တွင်ခုနှစ်ရက်အဋ္ဌံဖြင့်တရားထုတ်ခဲ့သည်။၅ရက်မြောက်သောနေ့တွင်တက္ကအဋ္ဌိထိကွာပြီးဟုကိုယ့်အကိုထင်ယုံမြတ်မကလူပေါင်း၌မနေနိုင်တော့ပြီဟုယူဆကာတာမယဆွန့်ပြစ်၍ယဟန်ပြုခဲ့သည်။ယဟန်ပေါင်းတွင်အာတဝတရားကုန်ခန်းနေအထိအယုကြည်ကြည်အေခန်းခန်းဆက်လက်အားထုတ်ရန်ဖြစ်သည်။တို့တော့တောရကြောင်တစ်ချောင်းတွင်ငှက်ဖြားဖြား၍မိဘများ၏တောင်းပန်ကြရ52ရက်နှစ်ပင်လူဝေလဲကြရသည်တို့တော့တနေ့တွင်မိမိ၏အဓိဋ္ဌာန်အတိုင်းဆက်လက်အားထုတ်ရအောင်မည်ဆိုသောကိစ္စကိုမူအနည်းတရမြမမိခဲ့ကြည်မတရားဖို့တရားများမြမပြည်၌အထူးပြန်လဲခေတ်စားလာသည့်1948မှစ၍တရားထုတ်ဤမျိုးစုံကိုစံတက်အားထုတ်ခဲ့သည်တရားကိုနှစ်ပေါင်းများစွာအားထုတ်ခဲ့ရာတွင်ပြတ်တောင်းပြတ်တောင်းနှင့်ကြိုးစားအားထုတ်ခဲ့သောနှစ်ပေါင်း20ကျော်ခပ်ပြင်းပြင်းအားထုတ်သောနှစ်ပေါင်း59နှစ်တကြိမ်နှင့်ယတ္တပတ်မြပြင်းပြင်းထန်ထန်ကြီးအားထုတ်သောယတ္တပတ်ပေါင်း20ပတ်ခန့်မြကြာခဲ့သည်အသက်62နှစ်အရွယ်1952ခန်းလောက်မှစ၍ဖျားဟောတော်မူခဲ့သောတရားဓမ္မနှင့်ပတ်သက်၍လူရင်းကိုကြည်ကျင်းနဲ့နဲ့ရိပ်မိလာသည်နှလုံးပူလောင်စေမည်ဒုက္ခဒေါမနတဝေဒနာမျိုးကိုတမနစ်အတွင်းမောင်းနှင်ဖယ်ရှားနိုင်လာသည်တရားနှင့်ပတ်သက်၍အစတွင်ငါရှာခြင်းအလုံးနှင့်စိတ်ဓာတ်ဥပဒနာခေါ်မိမိစိတ်ကိုစောင့်ကြည့်ခြင်းတို့ကိုဒါလုတ်ခဲ့ရမှကိုစမ်းထုံးဖတ်ပြသည့်ဒိဋ္ဌိဒိဋ္ဌမတ္တကျင့်စဉ်ကိုကျမ်းနာရသည့်နေမှာဆ၍၎င်းကျင့်စဉ်ကို အလေးပေးအားထုတ်ခဲ့သည်ဖျားစုပန်သူအများစုအကြောင်းဖျားစုပန်ဆိုတော့လူဖြစ်စေယဟန်ဖြစ်စေတွေ့တိုင်းဆွေးနွေးကြည့်ရနိဗ္ဗာန်အကြောင်းတည်တည်ချာချာနားမလဲခြင်းဖျားစုပန်လဲတဏ္ဍာလဲရမည်ဖျားစုမပန်လဲတဏ္ဍာလဲရမည်အတူတူဖြစ်၍ဖျားစုပန်လိုက်ကြခြင်းအကြောင်းနှင့်အကျိုးကိုပင်ရှင်းရှင်းပြတ်ပြတ်မသိပါဘဲနှင့်ပညာဓိကဖျားစုပန်သည်ဟုပြောတတ်ကြခြင်းတို့အပြင်အချို့လူများကဖျားစုပန်တယောက်ဖြစ်ခြင်းကြောင့်တရားထုတ်ခြင်းလုပ်သည်ကိုယ်နဲ့မဆိုင်ဘူးဟုပြောကြခြင်းများကိုပင်တွေ့ကြုံခဲ့ရ၏တရားဆောင်မှဆောင်းများရေးခြင်းနှင့်ပတ်သက်၍တရားဓမ္မကိုဆက်လက်အားထုတ်ပြီးဝရကုန်ခန်းသောအစဉ်တန်းတို့ရောက်ခါမှရေးမည်ဟုပြဋ္ဌာန်းထားတော်လဲ1ကွန်မြူနီဟုအထင်မှားပြီးဖန်ချုပ်နှိပ်စက်ခံရခြင်းထောင်ထဲတွင်လေးလနှင့်22ရက်နေရပြီး1956အောက်တိုဘာလတွင်ပြန်လွတ်လာသည်ထောင်ဤတဘောကိုနားလည်လာပြီးနောက်ထောင်သည်ကျောင်းမဲ့ဖွယ်ရာဌာနကြီးမဟုတ်ဟု၍မြင်လာခဲ့သည်2ဖျားတရားနှင့်ပတ်သက်၍အထင်မြင်သိခံရခြင်းတို့ကြောင့်မခံခြင်းစိတ်ဖြင့်ရေးသားတင်ပြခြင်းဖြစ်သည်1959မတ်လမှစ၍လောကုတ္တရာရေးရာဆောင်းပါးများပျော်ပျော်ကြီးရေးသားလာခဲ့သည်အရာအရှိဆုံးအမြင့်ရှက်ဆုံးအာရပါရရေးသားထားသည့်တရားဆောင်းပါးများသည်အယူအဆအမှားအချို့ပါရှိတော်လဲမိမိအားထုတ်၍သိမြင်ရသောတရားတဘာဝကိုလူများနားလည်သဘောပေါက်အောင်ဖော်ပြနိုင်မှုကြောင့်ညှော်လင့်တည်တဲ့ပုံမအောင်မြင်လာခဲ့သည်လောကုတ္တရာမတ်တိုင်ဆရာကြီးရွှေဦးတောင်၏လောကုတ္တရာစာပေများသည်နိဗ္ဗာန်ဆိုဒီမှာဘယ်တို့နည်းဟုအချောက်တိုက်ဗလာတက်တဲ့ရောယမ်းမန်းစသည့်အတွေးခေါ်အမျိုးစားမဟုတ်ဘဲကိုယ်တိုင်တိတိချာချာကျင့်ကြံအားထုတ်ပြီးကိုယ်တွေ့ကြုံရသည့်အဖြစ်အပျက်အချင်းအရာများပေါ်တွင်အခြေတည်ကလွတ်လပ်စွာတွေးခေါ်တင်ပြထားသည်အစဉ်လာဆိုတိုင်းလက်မခံဘဲလွတ်လပ်စွာကိုယ်ပိုင်ဉာဏ်ဖြင့်နှိုင်းချိန်ဆုံးဖြတ်ရသည့်စဖတ်ပြည့်တတ်များအတွက်အထူးရည်ရွယ်သည်မိယိုဖလာယူစားအချို့ကိုတော်လန်ကရဲရဲစဉ်းစားပြီးရဲရဲကြီးဖော်ထုတ်ရေးသားထားသည်1ရေးလိုတော့အကြောင်းအရာကိုကောင်းစွာနားလည်ခြင်း2အချက်ကျကျရေးတတ်ခြင်း3တင့်တော်သောစကားလုံးကိုရွေးချယ်တတ်ခြင်း3ကြံ့ခိုင်ကျင့်လက်တော်ဝါကြမျိုးတိဆောက်တတ်ခြင်းတို့ကြောင့်လောကုတ္တရာစာများသည်သူ၏လောကီစာများကဲ့သို့ပင်ခွန်အားရှိသောစာများဖြစ်ကြသည်ငယ်ရွယ်နှုနယ်စဉ်အခါကပျော်ပျော်နေခြင်းတတ်၍လူဆောင်တယောက်ဖြစ်ခြင်းသည့်အတွက်လောကီအရှုပ်ထွေကိစ္စပေါင်းစုံနှင့်အချိန်ကုန်ခဲ့တော်လဲအချိန်တန်သောအခါတတိတရားရ၍ဖျားရှင်ဟောပြတော်မူခဲ့သည့်ကျင့်စဉ်များအရမိမိစိတ်ကိုစောင့်ကြည့်ကထိမ့်သိမ့်ပေသည့်အလေးအကျင့်မိုင်းကာချာပြုလုပ်ခြင်းကြောင့်ကျန်းတက်စရာများပင်ဥကောင်းကုတ်ကြရသည့်လောကုတ္တရာရေးဆိုင်ရာကျန်းတစ်စောင်တစ်ဖွက်ပြည့်စုံနိုင်ခဲ့ခြင်းဖြင့်မြန်မာပြည်ဗုဒ္ဓဘာသာတွင်အမတ်ထင်ရင်အောင်ဆန်းဆောင်နိုင်ခဲ့သည့်အသက်83နှစ်အရွယ်စေရ1983တွင်မန္တလေးမြို့၌ကွယ်လွန်သည်ဆရာကြီးရွှေဦးတောင်၏စိတ်တဘာဝအကြောင်းတိမခန့်တတ်ခြင်းစိတ်တူခြင်းစံကျင်ဘက်တဘာဝနှင့်တွေ့သည့်အခါစိတ်ဆိုးလွယ်တတ်ခြင်းသည်ဟုသောမကောင်းသည့်ညင်ဆိုးများရှိသည်လူမှုဆက်ဆံရေးညံ့ဖြစ်သည်လူများနှင့်ဆက်ဆံရသောအလုပ်ဟုသမျှ၌အောင်မြင်မှုမရရှိခြင်းအယူသီးခြင်းနှင့်ပါသည့်တဘာဝကြကြရှင်းရှင်းပြပြစဉ်းစားတတ်သည်ယူတာချင်းဖြောင်းစင်းချင်းသစ္စာအမှန်တရားကိုမြတ်နိုးခြင်းစိတ်တတ်ရှိသည်သူတစ်ပါးလူများစုနှင့်မတူကျင်သောစိတ်ထားရှိသည်ထို့ကြောင့်လည်းတရားရခြင်းဖြစ်သည်ဖခင်ဘက်မှအမွေရခဲ့သောကြောက်တတ်သည့်စိတ်တတ်ခံကိုကြိုးစား၍နောက်ပိုင်းတွင်တရားနှလုံးတွင်း၍ပျောက်ကင်းအောင်ဖြည့်ဖြောက်နိုင်ခဲ့သည်သူတစ်ပါးကိုမနစ်နာစေသည်မကာလပတ်လုံးတာမန်လူများ၏ကဲ့ရဲ့ခြင်းကိုမကြောက်ဖဲလှုပ်ချင်ရလှုပ်ခဲ့သူဖြစ်သည်တို့တော့တသက်တာတွင်မိတို့အားမြရညိုးထားပြီးထိကိုက်နစ်နာစေလိုသောရည်ရွယ်ချက်ဖြင့်ထိုလူတို့ပျက်စီးရပျက်စီးကြောင်းကိုကိုဖြင့်ပြုလုပ်ခြင်းနှုတ်ဖြင့်ပြောဆိုခြင်းစိတ်ဖြင့်ကြံစည်စိတ်ကူးခြင်းမျိုးမရှိခဲ့ဘူးခြင်းကိုတစ္ဆာဆိုဝင်သည်တဘာဝကိုစံငိမ့်ထားပြီးကိုပိုင်ဉာဏ်ဖြင့်စဉ်းစားဆုံးဖြတ်တတ်သည်စိတ်ထက်ကမပါဘဲဟန်ဆောင်ရလင်ညာရသောတိလာယူဥပုသ်ဆောင်ခြင်းမျိုးကိုအလိုမရှိသည့်ဖြင့်ဝါတွင်များ၌ဥပုသ်တည်းမှန်မှန်မဆောင်တတ်စိတ်ပါတော့အခါမှစောင့်တတ်သည်ပေကံဆွံ့ကြခြင်းကိစ္စမျိုး၌လဲစေတနာရှိမှလှုပ်ခြင်းသည်ပကတနာကိုရည်ရွယ်၍မလှုပ်ခြင်းတတ်ကြီးကြီးတက်အောင်ကျွယ်ဝတော့အဖြစ်မျိုးကိုတောင့်တခြင်းမရှိမရှိမရှာအဖြစ်မျိုးလောက်တာအလိုရှိသည်
လူတိုင်းလူတိုင်းဤကိုလောကကိုကိုစိတ်ဖြင့်ဖန်ဆင်းရရှိသည်ဟုသောဖျားဟောအမှန်တရားအတိုင်းသူစိတ်ကသူ့ဘဝကိုဖန်တီးခဲ့သည်ပျော်ပျော်နေခြင်းတတ်၍လူစုံတယောက်ဖြစ်ခြင်းတော်လဲစုံယုံမြတ်တာစုံခြင်း၍လွန်ကျူးခြင်းတတ်သောဝါရဏမရှိသည့်ဖြင့်အသက်ရှင်ခြင်းဖြစ်သည်ထို့သောစုံခြင်းသည့်ကိလေသာဝါရဏကိုတရားနှလုံးသွင်း၍စောစောစီးစီးချိန်မုံးပစ်ပြီးမိမိ၏အရေးချင်းအလုံးကိုလောကုတ္တရာရေးရဘက်တွင်သာတဆိုင်မမအတုံးချခဲ့ပါကယခုတည်းအထုတလွန်သောအောင်မြင်ခြင်းအစစ်ကိုရရှိမိမှာအမှန်မင်းဖြစ်သည်